တောင်ကိုရီးယားနဲ့မြန်မာနိုင်ငံနှစ်နိုင်ငံဟာဆရာနာရှင်လက်အောက်ကလွတ်မြောက်ဖို့ရုံထွက်လာရတဲ့နိုင်ငံတွေဖြစ်ပေမဲ့တောင်ကိုရီးယားနိုင်ငံကတော့မြန်မာတဲ့အချိန်ဆော်ပြီးနိုင်ငံရေးပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်နိုင်ခဲ့လို့အခုချိန်မှာတိုးတက်ပြောင်းလဲမှုတွေအများကြီးဖြစ်နေပြီးမြန်မာနိုင်ငံမှာတော့စင်ခေါ်မှုတွေရှိနေဆဲပဲလို့ဒီကနေ့တောင်ကိုရီးယားနိုင်ငံကိုရောက်လာတဲ့88မျိုးဆက်ចောင်းသားကောင်းဆောင်တူဖြစ်သူကိုကိုကြီးကခီးရောက်မဆိုင်မှာပဲ VOA မြန်မာပိုင်းကိုပြောဆိုခဲ့ပါတယ်88မျိုးဆက်ចောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုကိုကြီးနဲ့မင်းကိုနိုင်တို့ဟာကိုတောင်ကိုရီးယားခီးစဉ်အပြင်အမေရိကန်ပြည်ထောင်စုကိုပါခီးဆက်ကြမှာလည်းဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုတော့မဆုမုံကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ်နှစ်ပေါင်းများစွာစစ်အုပ်ချုပ်ရေးစနစ်အောက်ကြာရောက်ခဲ့ရမှုတဲ့အတွေ့အကြုံရှိတဲ့တောင်ကိုရီးယားနဲ့မြန်မာနှစ်နိုင်ငံကြားအသွင်ကူးပြောင်းရေးကွာဟမှုအခြေအနေတွေကိုရှင်းပြခဲ့သလိုဆီယာနာရှင်လက်အောက်ကနေလွတ်မြောက်လာပြီးဖြစ်တဲ့လက်ရှိတောင်ကိုရီးယားနိုင်ငံရဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်မှာအားပေးကူညီပံ့ပိုးနေတဲ့ဆောင်ရွက်ချက်တွေကိုလည်းကြိုဆိုပါတယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးကဆိုပါတယ်
။ဘယ်တော့လဲ1962ဒီအာနာမသိန်းခင်အချိန်တွေတုန်းကကျွန်တော်တို့နိုင်ငံနဲ့တောင်ကိုရီးယားဆိုတာလည်းဘာမှသိမ့်မကွာဘူး။ပြောကြဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကတောင်မှဟိုအလားအလာတွေအမှန်ကောင်းတဲ့နိုင်ငံအဖြစ်နဲ့အာရှမှာကြော်ကြားခဲ့တာပေါ့နော်။အဲဒီကနေပြီးတော့ဒီအာနာသိမ့်မှုစစ်အာဏာရှင်စနစ်ကိုဖျက်ခဲ့ရတယ်ဆိုတော့ဒါပေမဲ့တောင်ကိုရီးယားကံကောင်းသွားတာကကျွန်တော်တို့လည်းစိုးပြီးတော့စစ်အာဏာရှင်စနစ်ကိုတွန်းလှန်နိုင်ခဲ့တယ်ပြီးတော့နိုင်ငံရေးစီးပွားရေးပုံစံတွေပြောင်းလာတာဟာဒီနေ့တောင်ကိုရီးယားဖွံ့ဖြိုးတိုးတက်မှုရဲ့အခြေခံပဲလို့ကျွန်တော်တို့မြင်တယ်အဲ့တော့ကျွန်တော်တို့ဒီတောင်ကိုရီးယားမှာကျွန်တော်တို့နိုင်ငံအပြောင်းအလဲအတွက်လေ့လာကြရပြီးအများကြီးရှိမယ်လို့လည်းမျှော်လင့်တယ်နော်ဟိုသူတို့လည်းဒီလိုအလားတူအာဏာရှင်စနစ်အောက်ကနေဖြတ်တန်းမှုအတွေ့အကြုံရှိခဲ့တဲ့နိုင်ငံအနေနဲ့ကျွန်တော်တို့အပေါ်မှာနားလည်မှုစာနာမှုရှိနေမယ်လို့ကျွန်တော်တို့လည်းမျှော်လင့်တယ်။တခုရှိတာကတော့ကျွန်တော်တို့ဒီစီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ရှိရင်တော့ဒါနိုင်ငံတိုင်းကကိုယ့်အကျိုးစီးပွားကိုမူတည်ပြီးတော့ဆက်ဆံကြတာရှိနေမယ်လို့ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီလူ့ခွင့်ရေးပေါ်ဆောင်မှုတွေကိုအထောက်အကူဖြစ်မဲ့ရင်းနှီးမြှုပ်နှံမှုတွေစီးပွားရေးဆက်ဆံမှုတွေဖြစ်ဖို့ပေါ့လေ။ဒါကျွန်တော်တို့ကတော့အဓိကဒါကိုကျွန်တော်တို့တိုက်တွန်းနေတာပေါ့။
ဆီယာနာရှင်စနစ်ကနေအရတားအုပ်ချုပ်ရေးစနစ်ကိုအသွင်ကူးပြောင်းနေစေမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့အခက်အခဲတွေရှိနေတော့မယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးကတောင်ကိုရီးယားနိုင်ငံကိုစိုက်ရောက်ရောက်ချင်မှာပဲလက်ရှိမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းနေစေနိုင်ငံရေးအခြေအနေပေါ်မှာသုံးသပ်ပြောဆိုလိုက်ပါတယ
်လက်ရှိနိုင်ငံတော်အဆင့်မြင့်တာဝန်ယူနေတဲ့သူတော်တော်များများကမြန်မာနိုင်ငံပြည်ပြောင်းလဲမှုလုပ်ရမယ်ဆိုတာကိုတော့သူတို့လည်းထပ်ကပ်လဲပြောတယ်သူတို့ဒါကိုလည်းအလေးနဲ့ဟိုယုံကြည်တယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့ပြည်ပြောင်းလဲမှုကိုစနစ်တကျဘယ်လိုပြောင်းလဲမလဲဆိုတာနဲ့ပတ်သက်ရင်တော့အခုချိန်ထိကျွန်တော်တို့ကြုံနေရတာကဒီရှိနေတဲ့နိုင်ငံရေးဥချုပ်ရေးအဆောက်အအုံကအရင်ဖြစ်ကအဆောက်အအုံလက်ကျန်ဆိုတော့ပြောင်းလဲလာမဲ့အပြောင်းလဲအစ်စ်နဲ့ပတ်သက်ပြီးတော့အဆင်သင့်မဖြစ်သေးတဲ့အခြေအနေနောက်အထူးသဖြင့်ကအဆင့်ဆင့်တာဝန်ရှိတဲ့သူတွေကကိုယ်တိုင်လွတ်လွတ်လပ်လပ်မဆုံးဖြတ်ရဲတဲ့ပြဿနာအဲတော့တခုခုဆိုရင်အများအားအရင်ဖြစ်တိုင်းပဲအထက်အမိန့်ကိုစောင့်ပြီးမှလုပ်တတ်တဲ့ဟာအဲ့ဒါကပြည်ရင်ကြောင်းလဲရေးအတွက်အဓိကအဟံအသားတွေဖြစ်နေတာပေါ့နော်
တောင်ကိုရီးယားရောက်88မျိုးဆက်ចောင်းသားတွေဟာတောင်ကိုရီးယားရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံပြီးတော့လက်ရှိမြန်မာနိုင်ငံတွင်းနိုင်ငံရေးပြုပြင်ပြောင်းလဲရေးအခြေအနေတွေနဲ့ရှေ့ဆက်ရင်ဆိုင်ရမယ့်စိန်ခေါ်မှုအခက်အခဲတွေကိုဆွေးနွေးဖလှယ်ကြမှာဖြစ်တယ်လို့ကိုကိုကြီးကပြောပါတယ်
။ဒီကကတော့မင်းကိုနိုင်ဒီကွန်ဂျူးလူခွင့်ရေးစုယူတဲ့ကိစ္စပေါ့နော်။ဒီရောက်တဲ့အခါမှာဒီမြန်မာမိသားစုတွေနဲ့တွေ့မယ်။ဟောကျွန်တော်တို့နိုင်ငံရဲ့အကြောင်းလေးနဲ့ပတ်သက်လို့ကျွန်တော်တို့အမြင်တောင်ကိုရီးယားမှာရောက်နေတဲ့မြန်မာမိသားစုတွေရဲ့သူတို့အမြင်ပေါ့နော်သူတို့ကလည်းကျွန်တော်တို့ဒီပြည်တွင်းအခြေအနေတွေကိုသူတို့တောင်းနိုင်တော့လေ့လာခြင်းနဲ့သိခြင်းနဲ့အဲ့တော့ကျွန်တော်တို့ကလည်းကျွန်တော်တို့အခုကိုယ်တိုင်ကြုံခဲ့ရတဲ့အကြောင်းလဲအခြေအနေတွေနောက်သင်ခေါ်မှုတွေအဲ့ဒါတွေကိုကျွန်တော်တို့ဒီမှာပြန်ရှင်းပြမယ်အဲ့တော့သူတို့ကလည်းဒါသူတို့အနေနဲ့ကျွန်တော်တို့နိုင်ငံအကြောင်းလဲမှာဘလို့အခမ်းအနားကနေဝိုင်းဝန်းလှုပ်ဆောင်နိုင်မလဲပေါ့နော်အဲ့ဒါတွေကိုသူတို့ကလည်းဆွေးနွေးမယ်လို့ပြောပါတယ
်တောင်ကိုရီးယားနိုင်ငံ The Made 18 Memorial Foundation အဖွဲ့မေ18အောင်မေပွဲအဖွဲကနေပြီးတော့မင်းကိုနိုင်ကို2009ခုနှစ်တုန်းကချီးမြှင့်ခဲ့တဲ့ဂွမ်ဂျူးလူခွေရေးစုကို88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကကိုယ်တိုင်တက်ရောက်လက်ခံရယူခဲ့ပါတယ်။မေလ18ရက်နေ့မနက်ပိုင်းမှာတော့ဂွမ်ဂျူးမက်ထရိုပိုလီတန်စီးတီးမှာကျင်းပတဲ့အာရှဥရောပဒေသညှိမှတ်နှိပ်စက်ခံရသူများအကူစားရေးဆိုင်ရာဆွေးနွေးပွဲကို88မျိုးဆက်ចောင်းသားခေါင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုချင်မီတို့တက်ရောက်ခဲ့ပြီးမြန်မာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ဂွမ်ဂျူးလူခွေရေးစုပေးတဲ့အဖွဲ့ဖြစ်တဲ့မေ18အောက်မေ့ပွဲအဖွဲ့ကနေစီစဉ်မှုနဲ့မြန်မာနိုင်ငံကလူခွေရေးစုရှင်ကိုမင်းကိုနိုင်ကိုအင်ဒိုနီးရှား၊အိန္ဒိယ၊အာဂျင်တီးနားစတဲ့နိုင်ငံတွေက ကွမ်ကျူးလူခွေဆူရှင်တွေကတွေ့ဆုံခဲ့ကြတယ်လို့88မျိုးဆက်ကြောင်းသောအဖွဲ့ကပြောပါတယ်တောင်ကိုရီးယားခီးစဉ်ပြီးရင်တော့ကိုမင်းကိုနိုင်နဲ့ကိုကိုကြီးဟာအမေရိကန်ပြည်ထောင်စုကိုခီးဆက်ကြမှာဖြစ်ပြီးအမေရိကန်အစိုးရဘက်တာဝန်ရှိသူတွေအပြင်မြန်မာနိုင်ငံရဲ့လက်ရှိရင်ဆိုင်နေရာစဲအခြေအနေတွေနောက်စိန်ခေါ်မှုတွေကိုလည်းပြည်ပရောက်မြန်မာနိုင်ငံသားတွေနဲ့ဆွေးနွေးဖလှယ်ကြမှာဖြစ်တယ်လို့88မျိုးဆက်ကြောင်းသားတွေကဆိုပါတယ်ရှင်